ချင်းနဲ့စကိုင်းတိုင်းဘက်ကစစ်ပွဲတွေကြောင့်ကြောင်မသွားနိုင်တဲ့မြန်မာကလေးတွေဟာအိန္ဒိယနယ်စပ်မီဇိုရန်ပြည်နယ်တွေကိုနေတိုင်းထွက်ခွာနေကြရတယ်လို့ချင်းအရက်ဖက်အဖွဲ့တွေက VOA ကိုပြောပါတယ်။လက်ရှိမှာအသက်၄နှစ်ကနေ၅နှစ်အရွယ်ကြားမြန်မာကလေး2000ကျော်လောက်မီဇိုရန်ပြည်နယ်ထဲမှာစားသင်နေကြတယ်လို့သူတို့ကပြောပါတယ်။မီဇိုရန်ပြည်နယ်အစိုးရကတော့မြန်မာကလေးတွေကိုအိန္ဒိယကလေးတွေနဲ့အတူကျောင်းသက်ခွင့်ပေးထားတယ်လို့ Projects to Support Refugees from Burma ဆိုတဲ့ PSRB ရဲ့အဖွဲ့ရဲ့တာဝန်ခံက VOA ကိုပြောပါတယ်။
ဒီမီဇိုရမ်ပြည်နယ်အစိုးရရဲ့ခွင့်ပြုချက်အရပေါ့နော်။အကြောင်းတက်ခွင့်ရတဲ့ကလေးတွေကိုပေါ့နော်ဒီဘက်ကသူတို့ရဲ့ဒေသခံကလေးတွေတန်းတူအခုနီးပေးထားတဲ့ uniform တွေအားစ textbook တွေအားစပေါ့နော်။အစိုးရကဒီပြည်နယ်အစိုးရနေပြီးတော့ထောက်ပံ့ပေးပါတယ်အကုန်လုံး။ဒါပေမဲ့လို့အလိုလောက်တယ်လို့တော့မရှိဘူးပေါ့
။ Hindi ဘာသာစကားနဲ့တင်တဲ့အိန္ဒိယအကြောင်းတွေမှာတက်နေတဲ့မြန်မာကလေးတွေရဲ့အဓိကအခက်အခဲကတော့ဘာသာစကားဖြစ်ပါတယ်။ဒါကြောင့်ခရီးရန်ဖျားချောင်းတချို့ကိုစာသင်ခန်းလုပ်ပြီးမြန်မာကလေးတွေကိုတီးခြားသင်ပေးရတာမျိုးတွေလည်းရှိပါတယ်။မီဇိုရန်ပြည်နယ်ကစာသင်ချောင်းတစ်ခုကိုငှားရမ်းပြီးမြန်မာကလေးတွေကိုတီးသန့်သင်ကြားပေးနေတဲ့အကြောင်းတစ်ခုလည်းရှိပါတယ်။အဲ့ဒီမှာတော့မြန်မာပြည်ကသင်ယွန်းနယ်ပဲအဓိကသင်ပေးနေတာပါ။ចောင်းသားဥယျာဉ်ကတော့တရာကျော်ရှိပါတယ်။အခုလိုမြန်မာနိုင်ငံသင်ယွန်းနယ်တီးခြားသင်ပေးတဲ့အကြောင်းတွေမှာတော့ပြည်တွင်းကနေထွက်ပြေးခွာလွန်လာတဲ့ဆရာတွေကဥဆောင်သင်ကြားပေးရတယ်လို့မီဇိုရန်ပြည်နယ်လုံးကဲမြို့ကမြန်မာ Refugee Relief Committee ရဲ့ဦးဆောင်ညွှန်ကြားရေးမှူးဆလိုင်းချာလီကပ်က VOA ကိုပြောပါရယ်။နေတိုင်းလဲမြန်မာဘက်ကနေကလေးတရာဝန်းကျင်လောက်အိန္ဒိယမြန်မာနယ်စပ်ကိုဖြတ်ပြီးမီဇိုရန်ဘက်ကိုကြောင်းတက်ဖို့ရောက်လာကြတယ်လို့သူကပြောပါရယ်
။သူ့ရွာမှာမြန်မာတောင်းဆိုနယ်ကိုတက်ချင်ကြတာလေ။မြန်မာတောင်းကတချို့ညမှာပြန်ထားတယ်ဆိုသူတို့မှအဲ့မှာတောင်းချင်ကြတာလေ။ခက်ခဲစားရှိတယ်။အကြောင်းကကျွန်တော်တို့ကဖြစ်နိုင်လို့ရှိရင်ဒီမှာနေရာရှိတော့ဒီခုကြီးကအကုန်လုံးပစုထဲမှာထားတော့အကြောင်းတကြောင်းလို့ပြီးမှအဲ့ဒါပြင်ဆိုရတယ်။ဒါပေမဲ့ကျွန်တော်တို့ကလည်းနေရာကမတက်နိုင်ဘူးလေနော်။ဘာလို့လဲဒီလိုပဲသူတို့ရွာသွားမှာပဲနေကြတာပေါ့ကြွားမှာပဲတက်တချို့တက်တယ်တချို့မတက်ဘူးပေါ့အကြောင်းကသူကဘာသာစကားဖြစ်ဖြစ်မို့ကြောင့်လေ
။မီဇိုရန်ပြည်နယ်ထဲမှာကြောင်းတက်နေတဲ့မြန်မာကလေးတွေက2000လောက်ရှိမယ်လို့သူကပြောပါတယ်။တောက်သုံးရရှားတဲ့မီဇိုရန်ပြည်နယ်မှာမြန်မာဒုက္ခသည်တွေကနေရာအနှံ့ခွဲပြီးနေရတဲ့အတွက်သူတို့ကိုကျောင်းတစ်ခုထဲမှာတစုတဝေးတည်းထားပြီးစာသင်ပေးတာမျိုးကမဖြစ်နိုင်သေးဘူးလို့ချင်းအရက်ဖက်အဖွဲ့တွေက VOA ကိုပြောပါရယ်အိန္ဒိယနယ်စပ်မှာခိုလုံနေတဲ့မြန်မာဘက်ကဒုက္ခသည်တွေရဲ့စားဝတ်နေရေးအတွက်အိန္ဒိယအခြေစိုက်ချင်းအရက်ဖက်အဖွဲ့တွေဒုက္ခသည်ကူညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းထောက်ပံ့ထားတာပါမြန်မာစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံနဲ့ဝင်ရောက်လာတဲ့မြန်မာဒုက္ခသည်အရေအတွက်က4000ဝန်းကျင်ရှိရဲလို့ချင်းအရက်ဖက်အဖွဲ့တွေကအကြမ်းမြင်ခန့်မှန်းထားပါရယ်မြန်မာဘက်ကစစ်ပွဲအခြေအနေပေါ်မူတည်ပြီးဒုက္ခတဲ့အရေးအတွက်ကမကြာခဏဆိုသလိုအပြောင်းလဲရှိတတ်တယ်လို့သူတို့တွေကပြောကြပါတယ်ခင်ဗျာ။